ဟုတ်တော့စာမေးပွဲရာသီဖြစ်တဲ့အတွက်စာကြက်ကြတဲ့အကြောင်းစာမေးပွဲတဲ့ပြင်ဆင်တဲ့အကြောင်းတွေပြောပြပါတယ်ဒီလိုပါအခုခေတ်ကမှာကလေးတွေကစာမေးပွဲဆိုတာကစာကြက်ဖြေမှပဲရတယ်လို့ပဲပုံသင်မှတ်ထားလို့ပါကဘာပေါ်မှာစာကြက်ဆရာမလို့တဲ့ပညာရေးအဲ့တော့စာမေးပွဲကကိစ္စမဟုတ်တဲ့ပညာရေးစသဖြင့်လေတွေ့ဦးတာတွေကိုဒီကလေးတွေကိုပြောပြမယ်ကိစ္စလူကြီးတွေကတော့တဲတော့မကျေနပ်ကြပါဘူး အခုကတော့လက်ရှိစာမေးပွဲမှာကိုပဲကဲကြက်ကြဖြေကြဆိုတဲ့နေရာမှာအဓိကအရေးကြီးဆုံးအချက်ကဘယ်မှတ်စုကအကောင်းဆုံးလဲဆိုတဲ့ကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ကလေးတွေမှာလည်းတန်တရားဖြစ်စရာအများကြီးရှိပါတယ်။ကျောင်းနေရာပေးတဲ့မှတ်စုတွေဟာအထူးသဖြင့်တော့အခြေခံပညာရဲ့နောက်ဆုံးစာမေးပွဲဖြစ်တဲ့စေတန်းလိုစာမေးပွဲကြရင်ဒီကျောင်းကမှတ်စုကတကယ်အကောင်းဆုံးဟုတ်ရဲ့လား။အဲကြောင့်လည်းတချို့တွေစံပြအဖြေတွေနမူနာပေါင်းချုပ်တွေပေါ့လေအဲ့ဒါတွေဝယ်ကြကြက်ကြနဲ့လောက်ရတာပေါ့ဘာဖြစ်လို့လဲဆိုတော့ပြဿနာရှင်းပါတယ်အမှတ်ပေးစင်းမြင့်နဲ့ကြိုက်ဖို့ပေါ့အဲ့တော့အမှတ်ပေးစင်းမြင့်ဆိုတာကတော့ဘယ်သူကသိလဲပေါ့များသောအားဖြင့်ကျောင်းသူကျောင်းသားတွေအမှတ်ပေးစင်းမြင့်ကိုဖတ်ခွင့်လည်းမရှိသိခွင့်လည်းမရှိကြပါဘူးအဲ့တဲ့အခါကျတော့ဘယ်မှတ်စုအကောင်းဆုံးလဲလို့တွေးတဲ့အခါသူတို့တကယ်မသိရုံအမှန်မှာအဲ့တော့ကတ်တော့ကတ်နေပါပြီဥပမာဆိုရင်သမိုင်းဆိုပါတော့အမှတ်ပေးစင်းမြင့်နဲ့မှာမပါတဲ့အချက်တွေဒီစာဖြေတဲ့လူကအသိတွေးရှိထားတာတွေအကိုအကားတွေကောင်းကောင်းနဲ့ပေါ့ရှုထောင့်ပြောင်းရေးထားတဲ့မျိုးပေါ့အဲ့ဒါမျိုးကြရင်စာစစ်တဲ့သူကဒါသူ့အမှတ်ပေးစင်းမြင့်ပဲအသေးကင်ထားရင်တော့တော်တော်ခက်ပါလိမ့်မယ်ဒါကြောင့်ဒီအကြောင်းတွေဆွေးနွေးကြည့်တဲ့အခါမှာတော့ဘယ်သူမှတတိရှိရှိနဲ့အဲ့ဒီပုံစံမျိုးနဲ့ဖြေဖို့မဝင့်ရဲကြပါဘူးအဲ့တော့အခုကအမှတ်ပေးစင်းမြင့်နဲ့မကိုက်ရင်ဘယ်လိုလုပ်မလဲဆိုတာကိုသူတို့ပူကြတာကိုအဲ့တော့ကြက်ထားတဲ့အတိုင်းပဲဖြေရမယ်ပေါ့အထူးသဖြင့်ကအစိုးဆုံးကတော့ဥပမာဆိုရင်မြမကပြားပေါ့ကပြားကိုပေးထားတယ်အဲ့ဒီအပိုက်ကိုသင်ဘလို့နားလဲလဲဘလို့ခံစားရလဲအဲ့ဒါကိုမေးတဲ့အခါမှာအားလုံးကအတားမဲ့ဆံမပေးထားတဲ့အတိုင်းပဲဖြေကြတာလေအဲ့ဒီပြဿနာပါတကယ်လူချင်းတဲ့အချက်ကတူဦးချင်းစီရဲ့ခံစားမှုတူဦးချင်းစီရဲ့နားလဲမှုကိုရေးရမှာအဲ့တော့အဲ့ဒါကိုပြောတဲ့အခါမှာကျွန်တော်ကဆွေးနွေးတဲ့အခါမှာမိဘတယောက်ကဒီလိုပြောပါတယ်သူလက်ဒီတိုင်းပြောပြီးပြီတဲ့ကလေးတွေကိုဒီတိုင်းပြောတယ်တဲ့ဟေ့ကို့အမြင်ကို့အတွေးကိုပဲရေးရဲရဲရေးရတယ်လို့ပြောတာဒါမှမဟုတ်မရဘူးလေဘာလို့မရလဲဆိုတော့စာမေးဝဲကြီးကိုခဏနေပါဦးနဲ့အတန်းထဲမှာ၄ယောက်ကိုတစ်ဖွဲ့အဲ့ဒီစာတွေကိုအလွတ်ဖြေရတယ်တဲ့အဲ့တော့ဆရာမပေးထားတဲ့အတိုင်း၄ယောက်လုံးတူရမယ်ဆိုတဲ့အခါကျတော့ကို့စိတ်ကူးနဲ့ကို့ဖြေလို့ကို့ရဲ့ခံစားချက်ကိုတော့ကို့စိတ်ကူးနဲ့ကို့ပြောလို့မရတဲ့ဘဝဖြစ်သွားပါတယ်ဒါတော်တော်ကိုစဉ်းစားစရာကောင်းပါပြီဒီကိစ္စကကျွန်တော်တို့တာမန်တခြားပေါ့လေအငင်းပွားပွဲရတမန်ရှုတော်မျိုးနဲ့ပုံစံတစ်မျိုးကွာနေလို့ပါအဲဒီမှာဝိုင်းပြီးတော့ဟိုထင်မြင်ယူဆချက်တွေပြောကြတယ်မှာဟိုကျွန်တော်နာမည်ကျော်ကျော်ကျွန်တော်အဖေရဲ့နာမည်ဥပဒါကိုတစ်ခါလုံးကြက်ပြီးတော့အတူတူဖြေကြတဲ့ပညာရေးမျိုးပါပဲတဲ့ဘာမဆိုပေါ့လေအဲ့တော့ကျွန်တော်ပြောချင်တာကဒီအချိန်မှာဆရာဘက်တွေရောကလေးဘက်တွေရောမိဘဘက်တွေရောပေါ့အားလုံးပေါင်းပြီးတော့စဉ်းစားတဲ့အခါမှာဒီအလွတ်ချက်ဖြေရမယ်ဆိုတဲ့အရာစနစ်ထဲမှာတော့မှချွင်းချက်တွေရှိတယ်ဆိုတော့ကိုလက်ခံစည်းနေတာပါမဟုတ်ရင်ကျွန်တော်တို့ကတစ်ချိန်ပြောင်းလဲလာမဲ့ပညာရေးနဲ့ပတ်သက်ရင်တော့တော်တော်စကားပြောဖို့ကောင်းပါလိမ့်မယ်ဥပမာဆိုရင်သူရှမ်းပြည်နယ်စိုက်ပျိုးရေးအကြောင်းကိုလည်းမေးတယ်တဲ့အဲ့ခါမှာ तू က तू မကြက်ထားခဲ့ဘူးတဲ့မကြက်ထားတော့ဒီတိုင်းမဖြေနိုင်တော့ဘူးလားမဟုတ်ဘူးတဲ့ तू ညင်ဘူးတွေ့ဘူးတဲ့အတိုင်း तू ရေးတဲ့အခါမှာ तू ဟာအတန်အသင့်ပေါ့လေဖြေနိုင်ခဲ့တယ်ပေါ့ तू စာစစ်တဲ့လူကလည်းထိုင်လျောက်လက်ခံခဲ့တယ်လို့ပြောတယ်သူတို့ညာကတော့ကျောင်းစာတဲ့ကြက်ပြီးတော့မှဘဝကိုသိတာရောအပြင်လောကမှာလေ့လာတဲ့ကိစ္စရောဒါကိုတော်တော်ဆွေးနွေးလာကြတာပါအဲတော့ဒီအသက်50ကျော်အရွယ်တွေကလည်းဝိုင်းပြောကြကြတာသူတို့တုန်းကပုံစံကွက်သေးကိုပဲဒီကလေးတွေဆက်ပြီးတော့ဝင်းနေမှာမျိုးကိုစိုးတယ်လို့ပြောတာပါအဲတော့တချို့ဆိုလို့ရှိရင်စာတတ်ဖို့တွေးခေါ်ဖို့တဲ့ဥစာထဲမှာရှိတဲ့တလုံးမကြံခံစားပြီးတော့ဒီတုဒ္ဒရတကိုမခံစားတတ်တော့ဘူးဆိုတော့ခက်မျိုးကိုအပြစ်မဖြစ်စေချင်ဘူးတခုတော့ရှိတယ်ဒီလိုမျိုးပြောင်းမှုကတတိရှိရှိပြောင်းမှရမယ်အဲ့တော့ပြဿနာမှာဘယ်မှာသွားပြီးတော့တည်နေတာကိုတွေ့ရလဲဆိုတော့မှတ်စုကောင်းကောင်းကဘ ᱹ ဒုလက်ထဲမှာရှိတာလဲတကယ်အမှတ်ပေးစည်းမြင့်ကောဘလောက်ကျယ်ပြန့်တယ်လဲဆိုတာကိုသိဖို့လိုတာပါအဲ့တော့ကြပြားစကပြေကိုကြက်တယ်ကြက်လို့မရဘူးဆိုတဲ့ပြဿနာကတကယ်တော့အခြေခံအဖြစ်မရှိသင့်တော့ဘူးဆိုတာကိုဒီနောက်ဆုံးပေါ့လေပညာရေးအခုအပြောင်းမှာအခြေခံအကျဆုံးကိစ္စအဖြစ်ဆွေးနွေးပြကြပါဗျာအဲ့ဒါကိုဆရာတွေရောမိဘတွေရောအမြင်ကတော့ဒီနေ့ထိမတူသေးဘူးအဲ့ဒီနှစ်ခုကြားထဲမှာတော့เจ้าหน้าတွေကအခက်အခဲဆုံးဖြစ်နေတယ်ဆိုတာကိုတွေ့ကြရပါကြောင်းခင်ဗျာ